ဂျာမနီဝင်ကြီးချုပ်ဟောင်းဟဲလ်မတ်ကိုဟာနောက်ဂျာမနီပြည်နယ်လူဒ်ဗစ်ဟာဖန်မျိုးကသူ့ရဲ့နေအိမ်မှာတောက်ကြံတွေကကွဲလွန်သွားပါတယ်အသက်88နှစ်အရွယ်မှာကွယ်လွန်သွားတဲ့ဝင်ကြီးချုပ်ဟောင်းကိုဟာအနောက်နဲ့အရှေ့ဂျာမနီပေါင်းစည်းရေးနဲ့ဘာလင်တတိုင်းကြီးဖြိုချရေးတို့အတွက်အားထုတ်ခဲ့တဲ့အခမ်းအနားအတွက်ကြော်ကြားသူတယောက်ဖြစ်ပါတဲ့ဒီမိုကရေစီနီးကြရွေးချယ်ခံရတဲ့ဂျာမနီဝင်ကြီးချုပ်တွေထဲမှာယာရူးသက်တမ်းအကြာရှည်ဆုံးတာဝန်ယူခဲ့ရသူလည်းဖြစ်ပါတယ်1982ခုနှစ်ကနေ1998ခုနှစ်အထိသူ့ရဲ့ဝင်ကြီးချုပ်သက်တမ်း16နှစ်အတွင်းမှာစစ်အေးစစ်အဆုံးသက်အောင်ကြိုးစားခဲ့ပြီး1990မှာအရှေ့နဲ့အနောက်ဂျာမနီပေါင်းစည်းရေးကိုဦးဆောင်ကြိုးပမ်းခဲ့သူဖြစ်ပါတယ်။ EU ဥရောပသမဂ္ဂဖြစ်ပေါ်လာရေးကိုဦးဆောင်ခဲ့သူတယောက်ဖြစ်သလို EU နိုင်ငံတွေမှာယူရိုငွေကြေးသုံးဆွဲဖို့အတွက်ကိုလည်းအဓိကဆောင်ရွက်ခဲ့သူတယောက်ဖြစ်ပါတယ်။ဥရောပသမဂ္ဂကိုပုံဖော်ခဲ့သူဟဲလ်မတ်ကိုကယ်လွန်သွားတဲ့အတွက်ဝန်ထမ်းချင်းအထက်အမှတ်နဲ့ဥရောပသမဂ္ဂဆိုင်ရာအဆောက်အဦတွေမှအလံတွေကိုတောက်ချာနေကတိုင်ဝဲလွှင့်ထူခဲ့ပါတယ်။သူကကြီးမြတ်တဲ့ဂျာမန်လူမျိုးတယောက်ဥရောပတိုက်သားတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ဂျာမနီဝင်ကြီးချုပ်အန်ဂလာမာကဲလ်ကပြောကြားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကာဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာယာနီနေတို့အတွေ့ရမှုချုပ်ယန်စတိုတန်ဘတ်တို့ကလည်းဝန်ထဲဂုဏ်ပြုစကားတွေကိုလူမှုကွန်ရက်ပေါ်ကနေတဆင်ပြောကြားခဲ့ပါတယ်။ဟဲလ်မတ်ခိုးဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဥရောပအတွက်အရေးအကြီးဆုံးနိုင်ငံကောင်းဆောင်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကပြောကြားခဲ့ပါတယ်။